Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်အောက်တိုဘာလ1ရက်တနင်္ဂနွေနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ19 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖောင်ပါဒီညနေအစီအစဉ်ကိုတောင်းယူတင်ဆက်ပါပါရှင
်မင်္ဂလာညနေခင်ပါရှင်ကျွန်မတင်ကြီးထိုက်ပါစပိန်နိုင်ငံကနေကက်တလိုနီးယားဒေသခွဲထွက်ရေးလူမှုဆန္ဒခံယူပွဲမှာတော့ရဲတွေနဲ့လူမှုကြာရုံရင်းဆန်ကပ်ဖြစ်ခဲ့ပါတယ်။ဟာရီကိန်းမုန်တိုင်းမာရီယာဒန်ခံခဲ့ရတဲ့ပေါ်တူရီကိုကျွန်းမှာတော့ပြန်လည်ထူထောင်ရေးအတွက်ကြိုးပမ်းနေရဆဲဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နဲ့နေဆက်မြန်မာဘက်မှာတန်ဆူးကျိုးတွေနဲ့ခြံစည်းရိုးကနေတာကြောင့်မြန်မာဘက်ကိုအလွယ်တကူပြန်မဝင်နိုင်တော့မဲ့အပေါ်မှာစိုးရိမ်နေကြပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွေ့ရင်တွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်။
ကောင်းပါပြီရှင်။နောက်ဆုံးရသတင်းတွေနားဆင်ပြီးမှတော့ရခိုင်ပြည်နယ်မောင်တော်ဒေသမှာအသက်ခံခဲ့ရတဲ့ဟိန္ဒူဘာသာဝင်တွေအတွက်အောက်မေ့ပွဲအခမ်းအနားကျင်းပတဲ့အကြောင်းနဲ့အတူနားဆင်ရမှာကတော့
အတွေ့ရပဲ channel 5ရင်းနေနောက်ပိုင်းဆိုတော့ဒါကလည်းစနေမှုမဖြစ်တော့ဒီလမ်းမ5ရင်းဒီမှာဘယ်လိုမှအဝေးလက်မှထိုးဖို့တော့မဖြစ်နိုင်ဘူးပေါ့နော်။နောက်ပါပြလို့ဆိုတော့သူကသူကြည့်ချက်ချက်ကလုံးဝမဖြစ်ဘူးလို့ပါ
UNFC ရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN ရဲ့ပြောခွင့်ရနိုင်အောင်မငင်းပြောသွားတာပါအပြည့်အစုံကိုသတင်းတွေပြီးမှနားဆင်ကြရပါမယ်ဒါပြင်အမေရိကန်နဲ့ကိုရီးယားကျွန်းဆွယ်ပြဿနာနဲ့ပတ်သက်တဲ့တောင်ကိုရီးယားရဲ့ရည်တည်ချက်အကြောင်းတွေကိုပါနားဆင်ကြရမှာပါဒါရီမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်တန်ကြီးထိုက်နဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်
စပိန်နိုင်ငံကနေကက်တလိုနီးယားဒေသခွဲထွက်ရေးလူမှုဆန္ဒခံယူပွဲကိုတားမြစ်ထားတဲ့ကြားကဒီကနေ့ကျင်းပနေပြီးဒေသဆိုင်ရာခေါင်းဆောင်မဲပေးမယ်လို့ယူဆထားတဲ့မဲယုံရဲ့ရှေ့တက္ကမကြီးကိုအဓိကယုံနှိမ်နင်းရေးရဲတွေကတူနဲ့ရိုက်ဖွင့်ခဲ့ပါတယ်ကက်တလန်ဒေသဂျီယိုနာမြို့အနီးကဆန်ဂျူလီယာဒီရာမစ်ကမဲယုံအပြင်ဘက်မှာတော့ရဲတွေနဲ့မဲဆန္ဒရှင်တွေကြားရုံရင်ဆန်ကပ်ဖြစ်ခဲ့ပါတယ်။ကက်တလန်ခေါင်းဆောင်ကာလ်ဖျူရှ်တမန်ကဆန်ဂျူလီယာဒီရာမစ်မှာမဲထည့်ဖို့စီစဉ်ထားခဲ့ပေမဲ့ဂျီယိုနာမြို့ကကွန်နဲလာဒဲလ်တာရီမှာပဲမဲထည့်ခဲ့ပါတယ်။အခြေတင်ဖြစ်နေတဲ့ကက်တလန်ဒေသလွတ်လပ်ရေးလူမှုဆန္ဒခရီးပွဲမှာဒီကနေ့တနင်္ဂနွေနေ့ကစလို့ဒေသခံတွေမဲပေးနေကြတာပါ။ရဲတွေဘက်ကလည်းဆန္ဒမဲလက်မှတ်တွေကိုလိုက်လံတင်ဆက်နေပြီးအ ਨੇ စုံမဲယုံတယုံလုံးကမဲတွေကိုတော့တင်ဆက်လိုက်ပါပြီကက်တလိုနီးယားဒေသမှာရဲတွေဆက်ချထားပြီးနောက်ထပ်ဆန္ဒမဲဘုံတွေထပ်ပြီးတော့တင်မယ်လို့စပိန်ပြည်ထောင်စုဝန်ကြီးဌာနက Twitter လူမှုကွန်ရက်မှာရေးသားထားပါတယ်ရဲတွေကမဲယုံတချို့ကိုပိတ်ပြီးမဲလက်မှတ်တွေကိုတင်ယူနေချိန်မှာပဲဒေသဆိုင်ရာအုပ်ချုပ်ရေးအဖွဲ့ပြောခွင့်ရကမဲဆန္ဒရှင်တွေအနေနဲ့မူလကတတ်မှတ်ထားတဲ့မဲယုံတွေအစားကြိုက်တဲ့မဲယုံမှာဝင်ပြီးတော့မဲထည့်နိုင်တယ်လို့ပြောဆိုထားပါတယ်။ရက်ခွက်တော်များများမှာရဲတွေနဲ့မဲဆန္ဒရှင်တွေကြားရုံရင်းဆန်ကပ်ဖြစ်ခဲ့တယ်လို့လည်းသတင်းတွေထွက်နေပါတယ်။စပိန်ရဲတွေကရာဘာဂျီတွေနဲ့မဲဆန္ဒရှင်တွေကိုပစ်တယ်ဆိုတဲ့သတင်းတွေလည်းထွက်နေပါတယ်။မဲယုံတွေရဲ့83ရာခိုင်နှုန်းဖွင့်ထားပေမဲ့ဒီကွန်ပျူတာစနစ်တွေကတော့ထိုးဖောက်တိုက်ခိုက်ခံရမှုတွေနဲ့ကြုံရတယ်လို့လဲကက်တလန်ဒေတာပြောခွင့်ရကပြောပါတယ်။မဲပေးပွဲကိုစပိန်အခြေခံဥပဒေခိုးရုံးကဆိုင်းငံ့ထားတာဖြစ်ပြီးစပိန်ပြည်ထောင်စုအစိုးရဘက်ကလည်းတရားမဝင်မဲခွဲမှုအဖြစ်ပြောဆိုထားပါတယ်ရှင်
။အမေရိကန်ပြည်ထောင်စုအနေနဲ့မြောက်ကိုရီးယားအစိုးရနဲ့တိုက်ရိုက်ပြောဆိုဆက်သွယ်နေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကပြောခဲ့ပေမဲ့မြောက်ကိုရီးယားအနေနဲ့သူရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဆွေးနွေးပြောဆိုဖို့စိတ်ဝင်စားပုံမပြဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကစနေနေ့မှာပြောကြားလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံအပေါ်ဖိအားတွေအပြင်းထန်ဆုံးပေးဖို့ကိစ္စမှာတရုတ်နိုင်ငံရဲ့ပူးပေါင်းဆောင်ရွက်မှုကိုရဖို့ကြိုးပမ်းတဲ့အနေနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးတီလာဆန်ဟာတရုတ်သမ္မတရှီကျင်းဖင်ပါဝင်တရုတ်ထိပ်တန်းတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပြီးတော့အဲ့ဒီနောက်တော့တရုတ်နိုင်ငံကနေစနေနေ့နောက်ပိုင်းမှာပြန်လည်ထွက်ခွာခဲ့ပါတယ်။ဝန်ကြီးတလဆန်ကသတင်းနောက်တချို့ကိုဗေကျင်းမြို့မှာစနေနေ့ကပြောခဲ့တာမှာတော့အမေရိကန်ကမြောက်ကိုရီးယားနဲ့တိုက်ရိုက်ဆက်သွယ်ရေးလမ်းကြောင်းဖွင့်ပြီးတော့ကင်ဂျုံအစိုးရအနေနဲ့သူ့ရဲ့နျူကလ িয়ার လက်နက်စီမံကိန်းကိုစွန့်လွတ်ဖို့ကိစ္စဆန္ဒရှိမရှိဆိုတာကိုစုံစမ်းခဲ့တယ်လို့ပြောပါတယ်။နိုင်ငံခြားအပြန်အလှန်စကားစစ်ထုတ်ပြီးတင်းမာမှုတွေအမြင့်ဆုံးဖြစ်နေတဲ့အချိန်မှာအမေရိကန်နိုင်ငံသားရဲ့ဝန်ကြီးတလဆန်ရဲ့အခုပြောကြားချက်ဟာနိုင်ငံခြားဘယ်လိုဆွေးနွေးပြောဆိုမလဲဆိုတာကိုအရှင်းလင်းဆုံးပြောကြားလိုက်တာလည်းဖြစ်ပါတယ်။ပုံမှန်အားဖြင့်တော့အမေရိကန်နဲ့မြောက်ကိုရီးယားနိုင်ငံတို့ဟာတခြားအစိုးရတစ်ခုခုဒါမှမဟုတ်အရင်တာဝန်ရှိသူတွေခေါင်းတွေကနေတဆင့်ဆက်သွယ်ပြောဆိုကြတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပိုင်းနဲ့ပေါ်တူရီကိုမှာဟာရီကိန်းမုန်တိုင်းမာရီယာတိုက်ခတ်ပြီးဆယ်ရက်ကျော်လာပြီဖြစ်ပေမဲ့ ကျွန်းပေါ်မှာနေထိုင်တဲ့လူဦးရေ၃.၄%လို့လူဦးရေရဲ့၉၅ရာခိုင်နှုန်းကလျှက်စင်ပြီးပြတ်တောင်းနေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။တချို့ကတော့ပြန်လဲကောင်းမွန်လာနေပါပြီလို့ပေါ်တိုရီကိုအုပ်ချုပ်ရေးမှူးရီကာဒိုရော့ဆဲလိုကပြောပါတယ်။ကျွန်းပေါ်မှာဆေးရုံ၆၀%ကငါးဆက်တရုံကိုပြန်ဖွင့်ထားနိုင်ပြီးလေဆိပ်သင်္ဘောဆိပ်တွေမှာလည်းစိုက်ကန့်နိုင်ပြီလို့အုပ် ဒီနေ့ကတော့ 33 ရာခိုင်နှုန်းလောက်ပဲကောင်းမွန်ပြီးအပြည့်အဝမကောင်းသေးဘူးလို့အုပ်ချုပ်ရေးမှုကပြောပါတယ်။လမ်းတွေအားလုံးရှင်းလင်းပြီးဖြစ်ပေမဲ့ဟာရီကိန်းပုံတန်းကြောင့်ပျက်စီးသွားတဲ့ဒေသတွေမှာတော့သွားဖို့လာဖို့ခက်နေသေးပါ။ဒီဇင်နဲ့ဓာတ်ဆီတဲဆောင်လာမဲ့ကုန်တင်ကားအစည်းတရာမနေ့ဖြန်တနင်္လာနေ့မှာပေါ်တိုရီကိုမြို့တော်ဆန်ဂျွန်းကိုဆက်ရောက်လာမယ်လို့အမေရိကန်ကာကွယ ဖြန့်ဝေမပေးနိုင်ဘူးဆိုတဲ့ပြောဆိုချက်တွေလည်းရှိနေပါတယ်။ဒေသခံတွေကတော့ဒက်စီစမ်းသပ်ရိတ်ခါနဲ့ထောက်ပံ့ငွေရဖို့နေပူကြီးထဲမှာတန်းစီစောင့်ဆိုင်နေကြပါတယ်ရှင်။
ပါကစ္စတန်နဲ့အာဖဂန်နစ္စတန်နိုင်ငံကြားနိုင်ငံကြမ်းဖတ်မှုတိုက်ဖြတ်ရေးနဲ့နယ်သက်လုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေကိုမြင့်တက်ဆောင်ရွက်ဖို့ကိစ္စကိုဆွေးနွေးဖို့အတွက်ပါကစ္စတန်စစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးကမာဂျာဗက်ဘာရှဝါဟာအိန္ဒိယအာဖဂန်နစ္စတန်နိုင်ငံကိုတရက်ကြာတောက်ရောက်ခဲ့ပါတယ်။ပါကစ္စတန်ဗိုလ်ချုပ်ကြီးဟာအာဖဂန်သမ္မတအက်ရက်ဂါနီ မျိုးသားလူမျိုးရေးအကြံပေးတွေလည်းတက်ရောက်ပြီးဆွေးနွေးသွားဖို့ရှိတယ်လို့အာဖဂန်တာဝန်ရှိသူတွေက VOA ကိုပြောပါတယ်။နိုင်ငံခြားဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုတွေဟာတစ်ဖက်နဲ့တစ်ဖက်အပြန်အလှန်မယုံကြည်မှုတွေနဲ့တန်တရားတွေကြောင့်ထိခိုက်ပျက်စီးခဲ့ကြတာဖြစ်ပါတယ်။ကြမ်းဖက်တိုက်ခိုက်မှုတွေလှုပ်ဖို့ကြံစီပြီးတော့ထွက်ပြေးတိမ်းရှောင်နေကြတဲ့စစ်သွေးကြွတွေကိုကြောထောက်နောက်ခံပေးထားတယ်ဆိုပြီးတော့ပါကစ္စတန်နဲ့အာဖဂန်အစိုးရတွေကတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ပစ်တင်ပြောဆိုခဲ့ကြပါတယ်။ဗိုလ်ချုပ်ကြီးဘာရှဝါအနေနဲ့အာဖဂန်စစ်သားတွေနဲ့ရတပ်ဖွဲ့ဝင်တွေကိုပါကစ္စတန်မှာတင်နန်းတွေပေးဖို့ကမ်းလှမ်းချက်ကိုထထောင်ပြောဆိုသွားမယ်လို့ခန့်မှန်းရပြီးတော့နိုင်ငံခြားကွာဟာချက်တွေကိုပူးပေါင်းဆောင်ရွက်မှုလုပ်ငန်းစဉ်တွေပြောဆိုဆွေးနွေးမှုတွေကနေတဆင့်ဖြေရှင်းဖို့အလေးပေးပြောဆိုသွားမယ်လို့လည်းခန့်မှန်းရပါတယ်ခင်ဗျာ
New American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိဆိုင်းတိုမီတာ16 kHz 1683ညဆိုင်းတိုမီတာ19 kHz 15565ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေအကုန်အားဆင်နေရတာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နဲ့နေဆက်မြန်မာဘက်ချမ်းမှာချမ်းစီယိုတွေပြင်ဆင်ကာရန်နေတဲ့အတွက်ဘင်္ဂလားဒေ့ရှ်ဘက်ကူလာသူတွေလွယ်လွယ်နဲ့ပြန်မဝင်နိုင်မဲ့အခြေဆိုးရိမ်နေကြပါတယ်။ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်တလျှောက်မှာမြန်မာစစ်တပ်နဲ့အလို့သမားတွေကတန်ဆူးကျိုးတွေနဲ့ကာရန်နေတာပါ။နှစ်နိုင်ငံနယ်စပ်ကယာယီစခန်းမှာနေထိုင်နေတဲ့ရိုဟင်ဂျာခေါင်းဆောင်ဆိုသူဒဲလ်မိုဟာမက်ကတော့မြန်မာဘက်ချမ်းကိုလွယ်လွယ်နဲ့ပြန်မဝင်နိုင်တော့ဘူးလို့အခုလိုပြောပါတယ်။
We have no intention to enter Bangladesh. We stay temporarily in our safe of our life. So what when situation will be come we want to give back our
အတပိအခြေအနေကြောင့်ဒီမှာခဏနေတာပါ Bangladesh ဘက်ကိုဝင်ဖို့ရည်ရွယ်ချက်မရှိပါဘူးအခြေအနေကောင်းရင်အိမ်ကိုပြန်မှာပါအခုတော့မြန်မာစစ်တပ်ကတန်ဆူးကျိုးတွေနဲ့ချမ်းစီယိုးတွေပြန်ကာနေတော့ရွာပြန်လို့မဖြစ်နိုင်တော့ဘူးလို့ပြောသွားတာပါကုလသမဂ္ဂရဲ့အဆိုအရမြန်မာဘက်ကနေ Bangladesh ဘက်ကိုပြီးခဲ့တဲ့တလတာကာလအတွင်းထွက်ပြေးလာသူ၄သိန်းကျော်ရှိပြီးဒီထက်ကထက်ဝက်ကကလေးတွေဖြစ်တယ်လို့ပြောဆိုထားတာပါမြန်မာဘက်ကတော့မြန်မာနိုင်ငံဘက်ကထွက်ပြေးသူတွေဟုတ်မဟုတ်စစ်စစ်ပြီးပြန်လည်လက်ခံမယ်လို့ပြောဆိုထားပါတယ်မြန်မာဘက်ကကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသူတွေအရေးဆွေးနွေးဖို့အတွက်မြန်မာဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်တင်လဲမြို့တော်ဓာကာကိုဒီကနေ့လာရောက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးမိုဟာမက်အာလီနဲ့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနအကြီးတန်းတာဝန်ရှိသူတဦးကိုကိုးကားပြီးဘင်္ဂလားဒေ့ရှ်မီဒီယာတွေကဖော်ပြကြပါတယ်ရှင်
ဘုဒ္ဓဘာသာဘုန်းကြီးတွေနဲ့သိပ္ပံပညာရှင်တွေကြား၃ရက်ကြာဆွေးနွေးပွဲကိုတော့အိန္ဒိယနိုင်ငံမြောက်ပိုင်းဒါရက်ဆလမ်မြို့မှာစနေနေ့ကကျင်းပပြီးစီးခဲ့ပါတယ်။ ဗုဒ္ဓဘာသာလေ့လာတဲ့ပညာရှင်တွေနဲ့သိပ္ပံပညာရှင်တွေကြားဆွေးနွေးကြတဲ့ဒီဆွေးနွေးပွဲအတွင်းလူအချင်းချင်းကြားအထူးသဖြင့်လူငယ်မျိုးဆက်တွေကြားမှာမေတ္တာတရားကိုကျင့်တရားနဲ့ဂုဏ်သိက္ခာတို့ကိုအလေးထားလာအောင်မြင့်တင်ဆောင်ရွက်သွားဖို့ကိစ္စတွေကိုဆွေးနွေးကြပါတယ်ဒီဆွေးနွေးပွဲကိုဗုဒ္ဓဘာသာဘုန်းကြီးတွေတိလရှင်တွေတိဘက်လူငယ်တွေနဲ့အတူအိန္ဒိယနဲ့အမေရိကန်ကအဓိကထားဆွေးနွေးကြတဲ့ပညာရှင်တွေပါဝင်ဆွေးနွေးကြပြီးတော့သူတို့ရဲ့အမြင်တွေကိုဖလှယ်ခဲ့ကြပါတယ်လူငယ်တွေအနေနဲ့လူတွေမှာအဓိကကြားတဲ့ကိုကျင့်တီလာနဲ့ပတ်သက်ပြီးတီလာနေတာနဲ့များဒီဆွေးနွေးပွဲကလူငယ်ရေးအတွက်အလွန်ကိုအရေးပါတယ်လို့ဗုဒ္ဓဘာသာကိုလေ့လာနေတဲ့ပညာရှင်တစ်ဦးဖြစ်တဲ့တန်ဇင်းလာဒွန်ကပြောပါတယ်အိန္ဒိယနိုင်ငံမှာတော့တိဘက်နယ်ပါတသိန်းလောက်နေထိုင်နေကြတာဖြစ်ပါတယ်ခင်ဗျာ
အီရန်အစိုးရရဲ့နျူကလ িয়ার ဆောင်ရွက်ချက်တွေကိုကန့်သတ်တဲ့နိုင်ငံတကာသဘောတူညီချက်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကဆွန့်လွတ်မယ်လို့ယူဆတဲ့အကြောင်းအီရန်တန်တမန်တွေကပြောကြပါတယ်။အီရန်နျူကလ িয়ার အရေးသဘောတူညီချက်ကနေအမေရိကန်အစိုးရထွက်ခွာမသွားရေးတားဆီးနိုင်ဖို့ရည်ရွယ်တဲ့အီရန်တန်တမန်တွေကစာချုပ်မှာလက်မှတ်ရေးထိုးထားတဲ့ပြင်သစ်ဗြိတိန်နဲ့ဂျာမနီတို့ကိုအဓိကထားပြီးဥရောပအစိုးရတွေကိုစည်းရုံးနေကြပါတယ်။ဒီသဘောတူစာချုပ်ကနေအမေရိကန်တို့နှုတ်ထွက်သွားခဲ့ရင်တောင်မှအီရန်ပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေပြန်ပြီးတော့ချမှတ်တာမှာအမေရိကန်တို့နဲ့မပူးပေါင်းဖို့ဥရောပနိုင်ငံတွေကိုအီရန်ဘက်ကတိုက်တွန်းနေတာဖြစ်ပါတယ်။ဥရောပနိုင်ငံတွေရုရှားနဲ့တရုတ်တို့ကဒီသဘောတူညီချက်ကိုဆက်လက်ထားရှိပြီးဒဏ်ခတ်ပိတ်ဆို့မှုတွေပြန်မချမှတ်ဖို့ဆိုရင်အီရန်အစိုးရဘက်ကသဘောတူညီချက်ကိုဆက်လက်လိုက်နာမယ်လို့ပြောဆိုထားပါတယ်။
တူရကီနိုင်ငံကပြည်ပမှာခြေစိုက်တဲ့အကြီးဆုံးစစ်ခန်းတစ်ခုကိုဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့တော်မှာစနေနေ့ကဖွင့်လှစ်လိုက်ပါတယ်။ဒါဟာတူရကီအနေနဲ့မဟာဗျူဟာကျတဲ့မွတ်စလင်နိုင်ငံတစ်ခုနဲ့ဆက်ဆံရေးခိုင်မာအောင်တည်ဆောက်လိုက်တာဖြစ်သလိုအရှေ့အာဖရိကဒေသမှာလည်းသူတို့ရဲ့တည်ရှိမှုကိုစတင်လှုပ်ဆောင်လိုက်တာဖြစ်ပါတယ်။ဆိုမာလီစစ်တပ်ကတပ်ဖွဲ့ဝင်1000ကျော်ကိုအဲ့ဒီတူရကီစစ်ခြေစိုက်စခန်းမှာလေ့ကျင့်သင်တန်းပေးသွားမှာဖြစ်တယ်လို့တူရကီအကြီးတန်းတာဝန်ရှိသူတို့ကပြောပါတယ်။တူရကီစစ်တပ်ရဲ့အကြီးကဲဟိုလူစီအာခါကမိုဂါဒီရှုမြို့မှာပြုလုပ်တဲ့ဒီဖွံ့ဖွဲအခမ်းအနားကိုတက်ရောက်ပြီးတော့နိုင်ငံစလုံးကစစ်ဖက်ရာရှိတွေကိုမင်းငုံပြောကြားခဲ့ပါတယ်။ဆိုမာလီဝန်ကြီးချုပ်ဟာဆန်အလီခါရီကတော့ဒီတင်နန်းချောင်းကိုဖွင့်လှစ်ပေးခဲ့တဲ့အတွက်တူရကီအစိုးရကိုကျေးဇူးတင်ကြောင်းပြောကြားလိုက်ပြီးတော့ဒီတင်နန်းချောင်းကဆိုမာလီတပ်ဖွဲ့တွေကိုပြန်လည်တိစောက်တဲ့နေရာမှာအထောက်အကူဖြစ်စေမှာဖြစ်တယ်လို့လည်းပြောပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုမှတ်သိနေထိုင်တဲ့ကိုရနိုင်တို့ပြောပြပေးကြတာပါရှင်။အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံတနင်္ဂနွေလုံးငြိမ်းချမ်းရေးရရှိရေးဆောင်ရွက်ချက်နောက်ဆုံးအခြေအနေနဲ့အရင်ဟိုစပါမယ်။အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့ UNFC ကိုညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီတို့ဟာအောက်တိုဘာလ15ရက်နေ့မှာ NCA တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စရေးသဘောတူစာချုပ်ချုပ်ဆိုနိုင်ဖို့အတွက်ရထားချက်ရှိပေမဲ့UNFC ဘက်ကတင်ပြထားတဲ့အချက်၈ချက်ထဲက၄ချက်ကိုအစိုးရငြိမ်းချမ်းရေးကော်မရှင်ဘက်ကပြန်လည်တုံ့သက်ဖို့ရှိနေတဲ့အတွက်သတ်မှတ်ထားတဲ့ရက်မှာလက်မှတ်ထိုးနိုင်ဖို့အခြေအနေမရှိတော့ဘူးလို့ UNFC ဘက်ကပြောပါတယ်။အကြောင်းစုံကို VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။မြန်မာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့ UNFC ကညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့တို့ဟာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စရေးသဘောတူစာချုပ်ချုပ်ဆိုခဲ့တဲ့ NCA နှစ်နှစ်ပြည့်တဲ့အောက်တိုဘာလ15ရက်နေ့မှာလက်မှတ်ရေးထိုးဖို့အတွက်စီစဉ်ထားခဲ့ပါတယ်။ဒါပေမဲ့အဲ့ဒီသတ်မှတ်ရက်မှာလက်မှတ်ထိုးဖို့အတွက်အချိန်မရှိတော့ဘူးဆိုပြီး UNFC ရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN ရဲ့ပြောရေးဆိုခွင့်ရှိသူနိုင်အောင်မငေးကပြောဆိုပါတယ်
။ဒီကနေ့သတိကျရှိတဲ့ချက်ကိုပေါ့နော်ဆွေးနွေးနေတဲ့ကာလဖြစ်တယ်ပေါ့လေဆက်ဆွေးနွေးဖို့ကလည်းအစိုးရဘက်ခြံက15ရင်းနေနောက်ပိုင်းဆိုတော့ဒီကားလည်းဆွေးနွေးမှုမပြတ်တော့ဒီလမ်းမ15ရင်းဒီမှာဘယ်လိုမှအဝေးလက်မှတ်ထိုးဖို့တော့မဖြစ်နိုင်ဘူးပေါ့နော်နောက်ပါဖြစ်လို့ဆိုတော့သူကကြေရှိချက်ကလုံးဝမပြတ်သေးလို့ပါ
မြန်မာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်ဘက်ကပြန်လည်တုံ့တက်မှုတွေလုပ်မဲ့အချက်တွေနဲ့ပတ်သက်လို့လည်းနိုင်အောင်မငေးကအခုလိုပြောပါတယ်
ဒီနှစ်ပတ်တိမှာတော့တနင်္ဂနွေလုံးဆိုင်ရာပြစ်ခတ်ရက်စကြေးသဘောထားထုတ်ပြန်ချက်ပေါ့နော်တဘောဒီစာချုပ်ထုတ်ပြန်ချက်ကိစ္စမှာတော့အတုံတွေနဲ့တန်တုံသတ်ခြင်းလည်းပေါ့အဲ့ဒီပိုင်းနှစ်ပတ်နှစ်မှာကဒီကျွန်တော်တို့ပြောထားတဲ့ Federal Democracy ပြောင်းစုဆိုတာကအဲ့ဒီကိစ္စတစ်ပိုင်းနှစ်ပတ်သုံးမှာကကျွန်တော်တို့ Framework ကိစ္စတွေပါတယ်ပြောရမှန်းကိစ္စပေါ့နော်နောက်ဒီပြောင်းစုစုတော်ကိုပြန်ဖြတ်မဲ့ကိစ္စတွေက Framework နဲ့ဆက်ဆိုင်တယ်ပေါ့
UNFC ကအဆိုပြုထားတဲ့အချက်၈ချက်မှာသဘောတူညီရရတဲ့ဆိုတဲ့ပထမ၄ချက်ကတော့ အစိုးရနဲ့တက်မတော်ကတနင်္ဂနွေလို့ဖြစ်ခဲ့ရစေကြောင်းစတင်ကြေညာဖို့သုံးဝင်ဆိုင်ဆွေးနွေးပွဲကျင်းပဖို့နှစ်သက်တရာစုပင်လုံးကနေထွက်ပေါ်လာတဲ့အချက်တွေပေါ်မှာအခြေခံပြီးဖွဲ့စည်းပုံအခြေခံဥပဒေအပါအဝင်ဥပဒေတွေပြန်လည်ရေးဆွဲဖို့စတာတွေပါဝင်တာဖြစ်ပါတယ်လွန်ခဲ့တဲ့2025ခုနှစ်တုန်းကတော့ကရင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဖြစ်တဲ့
ကျန်ယူကရင်မျိုးသားအစည်းအရုံးနဲ့အတူလက်နက်ကိုင်အဖွဲ့ရှိဖွဲ့ဟာအော်တိုဘာလ15ရက်နေ့မှာအန်စီရဲ့လက်မှတ်ရေးထိုးခဲ့တာပါဒီချက်ပေါ်ပြီးခိုင်မာမှုတွေရှိစေဖို့အတွက်ယူအန်အက်စီကအဆိုပြုချက်ရှိချက်ကိုထပ်တောင်းဆိုထားတာဖြစ်တယ်လို့လည်းနိုင်အောင်မင်းကြီးကပြောပါတယ်ဒီအက်စီမှာပါတဲ့ချက်လက်ကအာနယ်ချက်ရှိတယ်ကျွန်တော်တို့ထပ်ဖြစ်မှာဆိုတော့အဲ့ဒီအက်စီတွေကအာနယ်ချက်က
ပြည်ခက်ရစေးဆိုင်ရာပူးတွဲစောင့်ကြည့်ကော်မတီမှာနိုင်ငံတကာကကိုယ်စားလှယ်ပါဝင်နိုင်ရည်တနင်္ဂနွေလုံးပြည်ခက်တိုက်ခတ်မှုရစေးသဘောတူစာချုပ်NCA နဲ့ပတ်သက်ပြီးမပြည်လည်တာတွေရှိမယ်ဆိုရင်လည်းနိုင်ငံတကာကဥပဒေပညာရှင်တွေပါဝင်နဲ့ပြန်ပြေးကော်မရှင်အဆုံးဖြတ်ကိုရယူရည်ဒီအကြီးစားတယံစားတာထုတ်လုပ်ရေးစီမံကိန်းတွေကိုဒေသခံအနေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အ
ခံရသူတွေအတွက်အောက်မေ့ဖွယ်ခံနာကျင်းပတဲ့အကြောင်းကိုတင်ပြပေးပါမယ်။ရခိုင်မြောက်ပိုင်းအကျန်းဖက်တိုက်ခိုက်မှုတွေကြောင့်တပ်ဖြတ်ခံရသူတွေ၊ဟိန္ဒူတွေနဲ့ကြံရည်သူမိသားစုတွေအတွက်တရားမျှတမှုရစေဖို့ပျောက်ဆုံးနေတဲ့သူတွေကိုရှာဖွေပေးဖို့မြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူဘာသာရေးဖို့အဖွဲ့ချုပ်ကတောင်းဆိုလိုက်ပါတယ်။တည်ဆုံးခဲ့ရသူဟိန္ဒူတွေအပါအဝင်တည်ဆုံးခဲ့ရသူတွေအတွက်ဝန်းနဲ့ကြေကွဲခြင်းအခမ်းအနားနဲ့ဟိန္ဒူဒလစ်ထုံးနှဲတဲ့အညီဆုတောင်းပွဲကိုမြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူဘာသာရေးဘဟုအဖွဲ့ချုပ်ကဦးဆောင်ပြီးဒီကနေ့ကျင်းပခဲ့ပါတယ်။အသေးစိတ်ကိုမဆုမွန်ကဆက်ပြောပြပေးပါမယ်ရှင်။
ဟုတ်ပါတယ်ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကရခိုင်မြောက်ပိုင်းမောင်နှောဒေသအတွင်းဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အသက်ဆုံးရှုံးခဲ့ရတဲ့နိုင်ငံဝန်ထမ်းတွေဒေသခံပြည်သူတွေနဲ့အစုလိုက်အပြုံလိုက်တပ်ဖြတ်ခံခဲ့ရတဲ့ဟိန္ဒူတွေအတွက်ဝမ်းနဲ့ကြေကွဲတဲ့အောက်မေ့ဖွယ်အခမ်းအနားနဲ့တည်ဆုံးသူတွေအတွက်ဟိန္ဒူဒလစ်ထုံးနှံတဲ့အညီဆုတောင်းပွဲကိုရန်ကုန်မြို့မင်္ဂလာတောင်ညွန့်မြို့နယ်မြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူဘာသာရေးဗဟုအဖွဲ့ချုပ်ကဦးဆောင်ပြီးတော့ဒီကနေ့အောက်တိုဘာလ1ရက်နေ့မှာဟိန္ဒူဘုရားကျောင်းမှာကျင်းပခဲ့ပါတယ်ရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်တည်ဆုံးခဲ့ရသူတွေနဲ့ကြံရည်သူမိသားစုတွေအတွက်ဝမ်းနဲ့ကြေကွဲတဲ့ထိမ့်မတ်အခမ်းအနားကိုဟိန္ဒူဒလစ်ထုံးနှံအရာဆုတောင်းမြတ်တာပို့ခဲ့ကြပြီးဝမ်းနဲ့ချင်းထိမ့်မတ်နဲ့ဒီနေ့အတွက်ဒီပါဝလီပွဲတော်ကိုကြီးကျယ်ခမ်းနားစွာမကျင်းပတော့ဘဲနဲ့အချုပ်ကဆုံးဖြတ်ခဲ့ကြတဲ့အကြောင်းမြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူဘာသာရေးဗဟုအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဦးမောင်ရွှေက VOA မြန်မာပိုင်းကိုပြောပါတယ်
ကျွန်တော်တို့ကောင်းရဒေတာရအောင်ပေါ့လေတို့ရဲ့မိသားစုတွေအတွက်ကျွန်တော်တို့ဆုတောင်းမြတ်တာပို့ပေးတာပေါ့လေနောက်ဒီနှစ်ကိုကျွန်တော်တို့မြန်မာပြည်တစ်ပြည်လုံးမှာဒီဝါလီပွဲကိုခက်ခက်နားနားလို့ဘာလို့မလို့ရအောင်အလုံးဟောဆုံးဖြတ်ထားတယ်ဒီလိုတက်ခံတဲ့လူတွေအတွက်ဝမ်းနဲ့တဲ့အတွင်းအနေနဲ့ပေါ့ဟိုအိမ်မှာတရားရှိခိုးတာတို့ပြုတာတို့ဘာလို့တော့လို့ပေါ့ပွဲတော်ကိုမလို့ဘူးဆိုတော့ဆုံးဖြတ်ထားတယ်အလုံးကိုကျွန်တော်တို့ကနှုတ်တော်တာပေါ့လေဒီလိုအတွက်နိုင်ငံတကာအကူအညီပို့လို့တယ်ဒီဟိန္ဒူတွေအတွက်နောက်ဒီလိုလုပ်တဲ့လူတွေဆုံးဖြတ်တယ်ဒါတွေကမလို့တင်ဘူးဒါလူမျိုးမဖြစ်အောင်ဝိုင်းဝါကူညီပေးဖို့တောင်းဆိုထားတယ်
ရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေအတွင်းဟိန္ဒူကျေးရွာတွေကနေပျောက်ဆုံးနေတဲ့ဟိန္ဒူတွေနဲ့အသက်ဆုံးခဲ့ရသူဟိန္ဒူတွေအတွက်တရားမျှတမှုရစေဖို့အတွက်ကိုလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့သက်ဆိုင်တဲ့အစိုးရတာဝန်ရှိတဲ့သူတွေကိုဟိန္ဒူဖွဲ့တွေဘက်ကတောင်းဆိုထားတယ်လို့ဦးမောင်ရွှေကပြောပါတယ်
အဲ့တော့ကျွန်တော်တို့အနေနဲ့တော့စင်ရင်ကတော့95ရောက်အခုထိပြောင်းနေတယ်။ဒီမှာဟို45လောက်တော့တွေ့တယ်။နိုင်ငံသက်ရှာတော့ရှာနေကြတယ်။နိုင်ငံတော်ဟိုအတိုင်းမင်းကပုံကောလူကြီးတွေစီလဲစာတင်ပြီးပါပြီ။နောက်ကျွန်တော်တို့ဘက်ကလည်းစားနိုင်တယ်လို့ကုညီဖို့။နောက်အဖက်ဘက်ကသူတို့အတွက်ပေါ့လေ။ပြန်လည်နေရာချထားရေးအတွက်ဆောင်ရွက်ဖို့စီစဉ်လျက်ရှိတယ်
။အန်ကယ်နောက်ပျောက်ဆုံးနေစေလေအတွက်ကောအန်ကယ်ဟု
တ်။ကျားတော့လည်းရှာတော့မယ်။ရှာတော့မယ်။ဟုတ်တော့တချို့ဘာသာပြောင်းပြီးတော့ဘင်္ဂလားဒေ့ရှ်ခေါ်သွားတာလေပါသွားတာအများကြီးပဲ
။ကျန်ရသူဟိန္ဒူမိသားစုတွေအထူးသဖြင့်ခိုကိုရမယ်ဖြစ်ခဲ့ရတဲ့ကလေးငယ်တွေအတွက်ဟိန္ဒူဘာသာရေးအဖွဲ့တွေဘက်ကလိုအပ်တဲ့နေထိုင်စားသောက်ရေးနဲ့ပညာရေးထောက်ပံ့မှုတွေကူညီဆောင်ရှောက်ပေးဖို့စီစဉ်နေကြတယ်လို့လည်း
အဲ့အိမ်မှာဖြစ်နေတဲ့ကလေးတွေမိသားစုမှာဖြစ်သွားတဲ့ကလေးတွေကိုပုံအားပဲရခိုင်ပြည်နယ်မှာပဲကျွန်တော်တို့ကျောင်းတွေပါတိပြီးတော့သူတို့ဟိုမှာပဲထားဖို့အတော်မို့အဖွဲ့အစည်းတစ်ခုရောက်ကတောင်းယူမယ်ဆိုရင်တရားနယ်ကပံ့ပိုးပေးဖို့အတော်မို့ရန်ကုန်မှလည်းပေါ့ဗျရန်ကုန်မှလည်းခေါ်လိုက်ရင်လည်းသူတို့ကဇာတိစကားနဲ့သူတို့ကအဆင်ပြေမှာမဟုတ်ဘူးဟိုမှာပဲနေရာချထားပေးဖို့စီစဉ်ဆွဲ
ကျောင်းကတခုဖွင့်ထားတဲ့အလှူလက်ခံနဲ့နောက်တာဝန်အစားအစာတော့အဝတ်အစားတွေပါတယ်အလုံးလက်လှူတဲ့ဥစ္စာတွေကိုရခိုင်ကိုပို့ပေးတယ်အကြမ်းမဖတ်တဲ့နီလန်နေနဲ့လူသားချင်းစာနာမှုနောက်ခိုင်ကနာမခွဲကြဘဲမေတ္တာရှေ့ထားကြဖို့ကိုလည်းမြန်မာတိုင်းနိုင်ငံလုံးနဲ့နိုင်ငံတကာကဟိန္ဒူတွေကိုမြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူဘာသာရေးဖို့ဖွဲ့ချုပ်ဥက္ကဋ္ဌဦးမောင်ရွှေကတိုက်တွ ကျခိုင်ပြည်နယ်အတွင်းကဟိန်ူတွေဘေးကင်းလုံခြုံစွာအန္တရာယ်ကင်းစွာနေထိုင်နိုင်ရေးရေဆေးပွားရက်ဒီရဲ့အပါအဝင်အကြံဖက်တိုက်ခိုက်မှုတွေကြောင့်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရသူတွေအတွက်လူမှုစီးပွားဘဝတွေပုံမှန်ပြန်လည်ရက်တည်ရှင်တန်ရေးအတွက်ကိုလည်းကျခိုင်ပြည်နယ်အစိုးရတက်ဆိုင်ရာအာဏာပိုင်ဖွဲ့စည်းနေတဲ့အတူဟိန်ူတင်းဖွဲ့တွေဘက်ကလိုအပ်တဲ့အကူအညီတွေပေးနိုင်မှ
အခုဆက်လက်ပြီးတော့နိုင်ငံတကာသတင်းလွှာပဲဆက်ပါမယ်ရှင်။ကိုရီးယားကျွမ်းဆွယ်မှာစစ်ရေးအခင်းအကျင်းနဲ့ကြုံလာခဲ့ရင်တောင်ကိုရီးယားစစ်တပ်ဟာအမေရိကန်စစ်တပ်ရဲ့ထိန်းချုပ်မှုအောက်ကနေရုန်းထွက်ခြင်းပုံရပါတယ်။မြောက်ကိုရီးယားနဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကစစ်ရေးအရချင်းချောက်ပြောဆိုနေတာကိုတောင်ကိုရီးယားအစိုးရကမထောက်ခံဘူးဆိုတဲ့သတင်းစကားမျိုးကိုလည်းမွန်ဂျင်အင်းရဲ့တောင်ကိုရီးယားအစိုးရကပြောကြားလိုတဲ့သဘောရှိနေတဲ့အကြောင်းဆိုးမျိုးတော်ကနေပေးပို့တဲ့ Brian Ferrin ရဲ့သတင်းလွှာကိုကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင်
။မြောက်ကိုရီးယားနဲ့အမေရိကန်တို့ကြားစစ်ရေးချင်းချောက်မှုတွေတိုးလာနေချိန်မှာတောင်ကိုရီးယားနဲ့အမေရိကန်ပူးတွဲတပ်တွေကိုလောလောဆယ်အမေရိကန်ကဥဆောင်နေတဲ့စစ်ပွဲကာလစစ်စင်ရေးထိန်းချုပ်မိတ် OPCON အောက်ကနေတောင်ကိုရီးယားစစ်တပ်ကရုံးထွက်ဖို့သူအစိုးရကကြိုးပမ်းနေကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းက69နှစ်မြောက်တောင်ကိုရီးယားတပ်မတော်နေ့အခမ်းအနားမှာပြောသွားပါတယ်တောင်ကိုရီးယား50တုန်းကကိုရီးယားကျွန်းဆက်စစ်ပွဲတွေအပြီး OPCON ကိုအမေရိကန်နဲ့တောင်ကိုရီးယားတို့သဘောတူခဲ့တာပါတောင်ကိုရီးယားရဲ့ကာကွယ်ရေးစွမ်းရည်မြင့်လာတာနဲ့အမျှအမေရိကန်ရဲ့စီးရေးအင်အားပေါ်ပြီးခိုးနေရတာကိုရှော့ချသွားဖို့လှုံ့ဆော်နေကြောင်းသမ္မတမွန်ဂျေအင်းကတက်မတော်နေ့မှာပြောသွားတာပါဒေတာတွင်တောင်ကိုရီးယားရဲ့အင်အားကြီးမားလာရေးကိုစီမံကိန်းချလုပ်သွားမှသာမြောက်ကိုရီးယားရဲ့တိုက်ခိုက်လာမှုတွေကိုကောင်းမွန်စွာဟန်တားနိုင်မှာဖြစ်တယ်လို့သူကပြောပါတယ
်우리가전시작전권을가져야북한이우리를더두려워하고
စစ်စင်ရေးထိန်းချုပ်မိတ်နာတောင်ကိုရီးယားလက်ထက်မှာရှိခဲ့မယ်ဆိုရင်မြောက်ကိုရီးယားကတောင်ကိုရီးယားကိုပို့ပြီးတော့ကြောက်ရွံ့လာမှာဖြစ်တယ်လို့ပဲကျွန်တော်တို့စစ်တပ်ဟာပို့ပြီးတော့ယုံကြည်မှုရလာမှာဖြစ်ပါတယ်
မြောက်ကိုရီးယားကရန်စပြောဆိုနေမှုအပေါ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြင်းပြင်းထန်ထန်အင်အားသုံးတုံ့ပြန်မယ်လို့ချင်းချောက်နေတာကိုမထောက်ခံဘူးဆိုတဲ့သတင်းစကားမျိုးမွန်ဂျေအင်းရဲ့တောင်ကိုရီးယားလီဘရယ်အစိုးရကပြောကြားလိုဟန်ရှိပါတယ်။1990ပြည့်လွန်ကာလတောင်ကိုရီးယားမှာဒီမိုကရေစီအပြောင်းအလဲဖြစ်လာပြီးနောက်သူ့ရဲ့စစ်တပ်အင်အား6သိန်းခွဲကျော်ရှိလာပါတယ်။တောင်ကိုရီးယားစစ်တပ်ဟာအမေရိကန်စစ်ဗိုလ်ချုပ်ကြီးဗင်ဆန့်ဘရုခ်စ်ဦးဆောင်တဲ့ကုလသမဂ္ဂတပ်နဲ့အမေရိကန်ပူးပေါင်းတပ်တွေနဲ့အတူအနီးကပူးတွဲလှုပ်ဆောင်နေတာပါ။ဗိုလ်ချုပ်ကြီးဘရုခ်စ်ဟာတောင်ကိုရီးယားမှာအင်အား3000နီးပါးရှိတဲ့အမေရိကန်တပ်ကိုဦးဆောင်သူလည်းဖြစ်ပါတယ်။စစ်ပွဲကာလမှာအမေရိကန်တပ်မှုတွေကသာတောင်ကိုရီးယားတပ်တွေကိုဦးဆောင်မှုပေးရမယ်ဆိုတဲ့အယူဆရှိပေမဲ့စီးရေးဦးဆောင်မှုကတော့အလိုလျောက်ပြောင်းသွားတာမျိုးတော့မဟုတ်ပါဘူး။စစ်စင်ရေးထိန်းချုပ်ခွင့်ကိုတောင်ကိုရီးယားသမ္မတကအရင်သဘောတူလိုက်ရပါတယ်။ဆိုမျိုးတော်မှာရှိတဲ့ Tri-Tech ကတူကဒေတာရင်းလုံခြုံရေးဆိုင်ရာသုံးသပ်သူဒန်နီယယ်ဖင်စတန်ပြောတာကတော့
In a way President Moon has control and he has a veto over giving control to the U.S.
တနည်းပြမယ်ဆိုရင်သမ္မတမွန်ဂျေအင်းလက်ထက်မှာထင်ကျုံမင်းစီရဲ့လို့ဆိုရပါလိမ့်မယ်အမေရိကန်တပ်တွေပေါ်သူဗီဒီယိုအနာသုံးဝင်းရှိတယ်လို့ပူတွဲတပ်တွေရဲ့စစ်ထဏာချုပ်ကလည်းပဲသူ့ရဲ့ထင်ကျုံမှုလည်းအမှားရှိနေပါအကြောက်ကြအာနာရေးပြောဆိုကြတဲ့အခါသမ္မတမွန်နဲ့အခြားတောင်ကိုရီးယားလစ်ဘရယ်ခေါင်းဆောင်တွေကြားစစ်စင်ရင်အမေရိကန်စန့်ချီစိတ်တက်နေလဲဆက်ဆက်နေပါလေကိုရီးယားကွန ဆန့်ကျင်နေတာပါစစ်စင်ရေးထိန်းချုပ်မှုကိုအမေရိကန်လက်ထက်ကပြန်ယူလိုက်ရင်ကိုရီးယားအမေရိကန်စစ်ရေးမဟာမိတ်ဆက်ဆံရေးကိုထိခိုက်စေလိမ့်မယ်လို့ Liberal Korean Party ဥက္ကဋ္ဌကပြောပါတယ်ဖူဆန်အမျိုးသားတက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက Robert Kelly ကတော့အခုလိုသုံးသပ်ပါတယ
် Yeah well I mean this is what the North Koreans have wanted for a long time right sort of drive the two of them apart and
ဒီချင်းနေမျိုးကိုမြောက်ကိုရီးယားတွေကဖြစ်ချင်နေတာကြားလာပါပြီ။ဒီနိုင်ငံကွဲသွားအောင်လုပ်တာမျိုးပေါ့။အဲ့ဒီအတိုင်းသာဖြစ်သွားရင်သူတို့လူကျင်တာရသွားမှာပါပဲ
။စီရေးထိန်းချုပ်မိတ်လွှဲပြောင်းရေးကိစ္စကိုအစောဆုံး2020လောက်မှဆုံးဖြတ်ကြမယ်လို့တောင်ကိုရီးယားနဲ့အမေရိကန်ကြား2014မှာသဘောတူခဲ့ပေမဲ့တောင်ကိုရီးယားမှာလိုအပ်နေတဲ့စစ်စင်ရေးစွမ်းရည်ဖြည့်ဆည်းပေးဖို့ကိုတော့လိုက်လျောခဲ့တာပါ။အမေရိကန်တောင်ကိုရီးယားမဟာမိတ်တွေအတွက်ရလဒ်ကောင်းတွေထွက်ပေါ်လာစေမဲ့စွမ်းရည်မျိုးရှိလာတဲ့အပေါ်မှာအခြေခံပြီးအော့ဖ်ကောင်ကိုလက်ပြောင်းလည်လွဲလုသွားဖို့ရှိနေပါတယ်။အရင်ချင်းပြောရတဲ့တက်မတော်တစ်ခုပြစ်လာဖို့ပြုပြင်ပြောင်းလဲရေးတွေလုသွားမယ်လို့သမရမွန်ဂျေအင်းကကတိပေးထားပါတယ်။တောင်ကိုရီးယားရဲ့ကိုပိုင်ဒုံးကျည်စနစ်တိုးတက်လာစေဖို့ကိုလည်းကာကွယ်ရေးအသုံးစရိတ်တွေတိုးမြှင့်သွားမယ်လို့ပြောပြီးထောင်လိုင်းရေးအတွက်နဲ့ဒေသတွင်းစောင့်ကြည့်ဖို့စစ်တပ်3ဂျိုဒု5စင်းကိုလည်းလွှတ်တင်ဖို့ရှိနေပါတယ်ခင်ဗျာ။
ကိုညာဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာပါနောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ညပိုင်းအစီအစဉ်ထဲမှာတော့မြန်မာပြည်မှာပေးစာများအစီအစဉ်နဲ့တခြားအပစင်ကဏ္ဍတွေကိုနားဆင်ကြရမှာပါဒီ VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်နဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးဖို့လိုတဲ့သရရှင်တွေအဆင်လို့တဲ့တည်တခြင်းတွေတောင်းယူလို့တဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ကြပါတယ်ရှင်အခုတော့တရင်ချင်းချုပ်ကိုမတ်တင်ထိုက်ကြညာပေးပါမယ်ရှင
်စပိန်နိုင်ငံကနေကက်တလိုးနီးယားဒေသခွဲထွက်ရေးလူမှုဆန္ဒခံယူပွဲကိုတားမြစ်ထားတဲ့အကြာကဒီကနေ့ကျင်းပပြီးဒေသဆိုင်ရာခေါင်းဆောင်မဲပေးမယ်လို့ယူဆထားတဲ့မဲယုံရဲ့ရှေ့တကမာကြီးကိုအဒီကယုတ်နိုင်ငံရေးတွေကတူနဲ့ရိုက်ဖွင့်ခဲ့ပါတယ်။ကက်တလန်ဒေသဂျီယိုနာမြို့အနီးကဆန်ဂျူလီယာဒီရီမစ်ကမဲယုံပြင်ပမှာတော့ရဲတွေနဲ့မဲဆန္ဒရှင်တွေကြားရုံရင်ဆန်ကပ်ဖြစ်ခဲ့ပါတယ်။ကက်တလန်ခေါင်းဆောင်ကာလ်ဖျူစတမန်ကဆန်ဂျူလီယာဒီရီမစ်မှာမဲထည့်ဖို့ကနဦးစီစဉ်ထားခဲ့ပေမဲ့လည်းကော်နယ်ဒယ်တာရီမှာပဲမဲထည့်ခဲ့ပါတယ်အခြေတင်ဖြစ်နေတဲ့ကက်တလန်ဒေသလွတ်လပ်ရေးလူမှုဆန္ဒခံယူပွဲမှာဒီကနေ့တင်းနှင်းကနေလေးကဆက်လို့ဒေသခံတွေမဲပေးနေကြတာဖြစ်ပါတယ်အမေရိကန်ပိုင်းနဲ့ပေါ်တိုရီကိုမှာဟာရီကိန်းမုန်တိုင်းမာရီယာတိုက်ခတ်ပြီးဆယ်ရက်ကျော်လာပြီဖြစ်ပေမဲ့ကျွန်းပေါ်မှာနေထိုင်တဲ့လူရေ 3.4 သန်းရဲ့ထက်ဝက်တို့ကတော့တန်ရှင်းတဲ့တောက်သုံးရေပြက်လက်နေစေဖြစ်တယ်လို့လူရေရဲ့65ရာခိုင်နှုန်းကတော့လျှက်စင်ပြီးပြတ်တောက်နေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။တချို့ကတော့ပြန်လည်ကောင်းမွန်လာပြီလို့ပေါ်တူရီကိုအုပ်ချုပ်ရေးမှူးရီကာရိုရော့ဆဲလိုကပြောပါတယ်။ကျွန်းပေါ်မှာဆေးရုံ60တဲက50တရုံကိုပြန်လည်ဖွင့်လှစ်ထားနိုင်ပြီးလေးစိတ်သင်းမောစိတ်တွေလည်းစိုက်ကပ်နိုင်ပြီလို့အုပ်ချုပ်ရေးမှူးကပြောဆိုတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နဲ့နေဆက်မြန်မာဘက်ခြမ်းကိုခြံစည်းရိုးတွေပြင်ဆင်ကာရံနေတဲ့အတွက်ဘင်္ဂလားဒေ့ရှ်ဘက်ကကူးလာသူတွေလွယ်လွယ်နဲ့ပြန်မဝင်နိုင်မဲ့အရေးစိုးရိမ်နေကြပါတယ်။ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်တစ်လျှောက်မှာမြန်မာစစ်တပ်နဲ့အလို့သမားတွေကတန်ဆူးကျိုးတွေနဲ့ကာရံနေတာမို့နှစ်နိုင်ငံနယ်စပ်ယာယီစခန်းမှာနေထိုင်နေကြတဲ့ထွက်ပြေးလာကြသူတွေမြန်မာဘက်ခြမ်းကိုလွယ်လွယ်ပြန်မဝင်နိုင်မဲ့အရေးစိုးရိမ်ကြတာဖြစ်ပါတယ်ရှင်
။တတိယကျင်းချက်ကိုမတင်ကြီးထိုက်ကြညာပေးခဲ့တာပါဒီညနေအစည်းအဝေးထုတ်လို့ရမှုကမဆုမဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zubia Altai ဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညနေအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးသွားတာပါ VO American တန်ညာနေဘက်မြန်မာဘာသာအစည်းအဝေးကိုမြန်မာစံနှုန်းချင်းညနေ6နာရီခွဲနဲ့9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါတော်ရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ VO မြန်မာပိုင်းအစည်းအဝေးကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.